မြန်မာနိုင်ငံတွင်ကိုဗစ်တတိယလှိုင်းမှာအတီးပြုတ်လူနာနဲ့တေဆုံးသူဦးရေဟာအချိန်တိုအတွင်းမှာပဲတိုးလာနေတယ်လို့ကိုဗစ်တိုက်ဖျက်ရေးမှာပါဝင်သူတွေကပြောပါရယ်စစ်အာဏာသိမ်းပြီးနိုင်ငံတွင်းအခြေအနေတွေကြောင့်ကာယောဂထိန်းချုပ်ရေးလုပ်ငန်းတွေကိုဆောင်ရွက်ရမှာလဲအရင်လှိုင်းဒဏ်ဒီတုံးကားထပ်ပို့ပြီးတော့ခက်ခဲနေပါရယ် stay at home တတ်မှတ်ထားတဲ့မြို့နယ်တွေမှာရင်ဆိုင်နေရတဲ့ကိုဗစ်အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုမတ်စုမွန်ပြောပြပေးမှာဖြစ်ပါရယ်ဗျာ
မြန်မာနိုင်ငံတွင်ပြည်နယ်နဲ့တိုင်းနေရာတော်တော်များများမှာကိုဗစ်အတီးပြုတ်လူနာတွေတိုးလာနေလို့ယောဂါထိန်းချုပ်ဖို့လိုအပ်တဲ့မြို့နယ်တွေကို stay at home သတ်မှတ်ထားတာအခုဆိုရင်စုစုပေါင်း45မြို့နယ်အထိရှိသွားပါပြီ။အဲ့ဒီထဲမှာရန်ကုန်တိုင်းတွေက10မြို့နယ်၊မွန်ပြည်နယ်တွေကမြို့နယ်3ခုနဲ့မကွေးတိုင်းတွေကမြို့နယ်1မြို့နယ်ကို stay at home သတ်မှတ်တယ်လို့ဇူလိုင်လ9ရက်နေ့နေ့စွဲနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မလို့အရင်အိမ်ပြင်မထွက်ကြဖို့ကန့်သက်ခံထားရတဲ့မွန်ပြည်နယ်မော်လမြိုင်မြို့မှာတော့အခုကိုဗစ်တတိယလှိုင်းမှာကိုဗစ်အတီးပြုတ်လူနာ1000ထက်မနည်းရှိနေပါတယ်။ဒီလိုအတီးပြုတ်လူနာတွေတိုးလာနေပေမဲ့သူတို့ကိုထားဖို့နေရာအခက်ခဲရှိနေတာကြောင့်နေရာအစ်တွေထပ်ပြီးပြင်ဆင်နေရတယ်လို့မော်လမြိုင်မြို့ကိုဗစ်တိုက်ဖျက်ရေးမှာပါဝင်နေတဲ့ကျန်းမာရေးဌာနတာဝန်ရှိသူတဦးက VOA ကိုပြောပြပါဗျာ။ဒီ
နေ့ကိုရာခိုင်နှုန်းပြလောက်ထွက်တာပေါ့နော်။မနေ့ကဆိုလို့ရှိရင်100နဲ့300ထွက်တယ်။ဒီနေ့ဆိုလို့ရှိရင်96ရောက်တက်ထွက်တယ်။အခုလို့ရှိရင်ဒီနေ့ရယ်9ရောက်ထပ်ပြီတယ်မနေ့ကနဲ့ရောက်ပါတော့အကုန်လုံးဒီတည်ဆုံတဲ့လူဆိုလို့ရှိရင်အခုဆိုရင်ရောက်30တိရှိလက်ရှိလာပြီဒါအခုလက်ရှိအနေအထားဖြစ်နေတာကကျွန်တော်တို့ဒီမော်လမြိုင်မှာအခုလက်ရှိထားဖို့လောက်ထားတဲ့နေရာတွေဒီနေရာတွေကထားစရာနေရာမရှိတော့မဆန့်တော့ချောင်းမြို့နယ်ဒီမှာဆိုလို့ရှိရင်လည်းဒီတိုင်းပဲအကျိုးပေးခြင်းဝတ်တွေလောက်ထားတယ်သူမြို့နယ်သူမြို့နယ်လက်ခံနိုင်ကိုလောက်ထားတဲ့အနေအထားတို့ကအဲ့ဒီနေရာတွေကလည်းအကုန်လုံးလူနာတွေကပြည့်တဲ့အနေအထားအထိဖြစ်နေပြီပေါ့နော်
ပြီးခဲ့တဲ့ဇွန်လလောက်ကနေစပြီးတော့ COVID-19 ကူးစက်မှုပြန်လည်မြင့်တက်လာတဲ့တတိယလှိုင်းမှာတော့ဒီလူနာတွေအတွက်လိုအပ်ချက်တွေကပိုများနေတယ်လို့သူကစက်ပြောပါတယ်
။ဗိုလ်တန်ကြီးအားတွေနည်းတဲ့ကြားတယ်။အဲဒီမှာဝန်ထမ်းတွေနည်းတဲ့ကြားတဲ့မှာ COVID positive လူနာတွေကအရင်ဒီကလှိုင်းတဲ့နှစ်ဆ၃ဆနီးပါးလောက်ဆက်ပြီးတော့အများကြီးထွက်တွေ့ရတယ်။ပြီးတော့တည်ဆုံးတော့လည်းညားလာတယ်။ညားလာတဲ့အခါကျတော့အခုအကြည့်အနေထားဆိုလို့ရှိရင်တော့ဒီကကျမကြီးဝန်ထမ်းအင်အားတွေနည်းတာပေါ့နော
် Stay at home သတ်မှတ်ခံထားရတဲ့ပဲခူးတိုင်းလက်ဗရန်မြို့နယ်မှာလည်းအခုတတိယလိုင်းကာလမှာအတီးပြုတ်လူနာ1000ကျော်နဲ့သေဆုံးသူက10ဦးထက်မနည်းရှိနေပါတယ်။ဒါဟာတခွဲအတီးပြုတ်နိုင်တဲ့ပမာဏသာဖြစ်ပြီးတော့ယောဂါတန်ရာရှိပေမဲ့လည်းကိုယ့်ရဲ့အိမ်နေထဲမှာပဲနေထိုင်ကြပြီးယောဂါကိုစစ်ဆေးမခံတဲ့သူတွေလည်းရှိနေတာကြောင့်ဒေသတွေမှာဒီ COVID-19 ယောဂါပိုးပြန့်နာကပိုးပြီးတော့မြန်နေတယ်လို့လက်ဗရန် COVID တိုက်ပြတ်ရေးမှာပါဝင်သူတာဝန်ရှိသူတဦးကပြောပြပါဗယ်
။လက်ဗရန်ချိန်ကဒီတိုင်းကတော့အဆင်မပြေနိုင်လူနာလည်းအရင်များတနည်းနဲ့တနည်းကြမသွားဘူးအပေါ်မှာပဲတက်တယ်လားသားတဲ့နေရာလည်းအခက်အခဲတွေဖြစ်လာတယ်နောက်တစ်ခုကဒီအောက်ဆီဂျင်နဲ့ပတ်သက်လို့အရေးကြီးတဲ့လူနာတွေတော့ကြတော့အောက်ဆီဂျင်ရတယ်လည်းပဲဘယ်လိုတက်နိုင်လို့တော့အကုန်လုံးကဝိုင်းပြီးတော့လှုပ်ပြနေကြတာပဲဒါပေမဲ့ရေရှည်ကြတော့မလုံလောက်မှပဲတက်ပါတယ်ခုနောက်ကအရေးကြီးတာလေတနည်း2ယောက်3ယောက်လို့မသိရဘူးမနည်းရဆိုအနှစ်ပိုင်း2ယောက်ဒီမှာအမျိုးသမီး2ယောက်ဒီလေပိုင်းမြူသားတယောက်ညရောက်တော့မြူသမီးတယောက်ထပ်ဆုံးအဲ့လိုမျိုးလေအရင်ညံနေဆို
လက်ဗရန်မြို့နယ်မှာကိုဗစ်အတီးပြုတ်လူနာတွေအတွက်တနည်းကိုအောက်ဆီဂျင် OG 100ဝန်းကျင်အထိအသုံးပြုနေရတယ်လို့လည်းသူကပြောပါတယ်ကိုဗစ်ကူးစက်သူများတဲ့ဒေသတွေမှာလူနာတွေလိုအပ်တဲ့အောက်ဆီဂျင်ပမာဏထက်ဖြစ်တင်းပေးနိုင်တဲ့အရေးအတွက်မလုံလောက်တဲ့အခက်အခဲတွေလည်းရှိနေတာပါအတီးပြုတ်လူနာတွေကိုတီးခြားထားနိုင်မှုနေရာအခက်အခဲကလည်းရှိနေတာကြောင့်ကိုယ့်ရဲ့နေအိမ်နေထဲမှာသာနေထိုင်ပြီးတော့ကပ်ရောဂါကိုရင်ဆိုင်နေရသူတွေတိုးလာနေတယ်လို့ကိုဗစ်တိုက်ဖျက်ရေးမြေပြင်မှာဆောင်ရွက်နေသူတွေကိုယ်တိုင်ကအခက်အခဲတွေကိုပြောပြကြပါရယ်စစ်တပ်ကနေအာဏာသိမ်းခဲ့ပြီးတဲ့နောက်မှာအရင်တုန်းကကိုဗစ်ရောဂါထိန်းချုပ်ကာကွယ်ရေးလုပ်ငန်းတွေမှာပါဝင်ခဲ့ကြတဲ့ဆရာဝန်တွေဆေးဝါးနှန်းတွေတော်တော်များများကအကြမ်းမဖက်အာဏာဖီဆန်တဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြပါရယ်စစ်ကောင်စီဘက်ကလည်းဒီဆရာဝန်တွေသူနာပြုတွေဆေးဝါးနှန်းတွေကိုဖမ်းဆီးတာတရားစွဲဆိုတာတွေလုပ်နေပါရယ်ဒါကြောင့်မို့လို့အခုလိုမျိုးကဘေးယောဂအန်ရဲစိုးရင်စရာပြန်ပြီးတော့ဖြစ်လာနေတဲ့အချိန်မှာကျန်းမာရေးဝန်ထမ်းတွေမလုံလောက်တဲ့ပြဿနာနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဆရာဝန်တချို့ကတော့လုပ်ငန်းခွင်နဲ့ပြန်ဝင်လာတဲ့သူတွေရှိပါတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရက VOA မြန်မာပိုင်းကိုပြောပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဇူလိုင်လ9ရက်နေ့ညထုတ်ပြန်တဲ့စာရင်းအရဆိုရင်တခွဲနမူနာ1000ခွဲနီးပါးကိုစစ်ဆေးခဲ့တာမှာတော့အတီးပြုတ်လူနာတစ်က3948ဦးအထိတွေ့ရှိခဲ့ပါတယ်။သေဆုံးသူက58ဦးအထိရှိနေပါတယ်။မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါစတင်ဖြစ်ပွားခဲ့တဲ့ကဆိုရင်စုစုပေါင်းအတီးပြုတ်လူနာက 38,000 ခွဲကျော်ရှိပြီး COVID-19 ကပ်ရောဂါကြောင့်သေဆုံးရသူပေါင်းက3,590အထိရှိနေပြီဖြစ်ပါတယ်ရှင်။